ရီကျင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကြောင်သား80ကျော်ရဲ့အမှုကတော့နောက်ထပ်လနဲ့ချီကြာမြင့်အောင်မယ်လို့ရှင်းလင်းတွေကပြောပါတယ်ဒီကနေ့မှာတော့ဖမ်းဆီးခံကြောင်သားတွေကိုတာယာဝတီရုံးမှာရုံးထုတ်ခဲ့တာမှာအဖမ်းမခံဘဲထွက်ပြေးနေတဲ့ကြောင်သား3ယောက်ကိုအမှုကနေပိတ်သိမ်းလိုက်တယ်လို့တချို့ကတော့အာမခံနဲ့လွတ်ပြေးခဲ့ပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးစန္ဒပြကြောင်သားတွေရဲ့ထောင်တွင်းအခြေအနေနဲ့အမှုသွားအမှုလွှာအခြေအနေအရရကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးတောင်းဆိုဆန္ဒပြပွဲအကြမ်းဖက်ဖြိုခွင်းခံရပြီးတာယာဝတီအကျဉ်းထောင်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသား82ဦးတို့ကိုဒီကနေ့တာယာဝတီတရားရုံးကိုရုံးပြောင်းပြီးတော့ရုံးထုတ်ခဲ့ပါတယ်။ဒီကနေ့မှာတော့ဝရမ်းပြည်ကျောင်းသား3ဦးတို့ကိုအမှုပိတ်သိမ်းတာအပါအဝင်ရှင့်နေပါဝါပြန်တင်တာတွေလုပ်ခဲ့ရတယ်လို့ကျောင်းသားတွေအတွက်ရှင့်နေရှေ့ရက်ဆောင်ရွက်ပေးနေသူတရားလွှတ်တော်ရှိနေကြီးဦးသိန်းတန်းဦးကပြောပါတယ်။ဒီ
မှာဒီကံအပြည့်ကိုတို့ပြည့်ပြီးသတ်မှတ်ထားတာကတည်းကကိုကြောက်ကိုရေကိုမြတ်သူရေကိုလင်းတနိုင်အဲ့ဒီ၃ရောင်းနဲ့တက်တက်ပြီးတော့ရှားဖွေလို့မတွေ့ရှိနိုင်တော့ဘူးဆိုတော့နှစ်နီတက်တွေခေါ်လာတယ်ကျွန်တော်တရားရင်၃ချောင်းရအဲ့ဒီတက်တွေကိုစစ်ဆေးပြီးတော့သူတို့အပြည့်မနဲ့အမှုပိတ်ခဲ့တာပဲပိတ်ပြီးမှကျွန်တော်တို့ဒါမဲ့ဒီနေလာ၁၂နှစ်နေမှာကျွန်တော်ဒီမှာပြည့်မှုကြီးကိုစတဲ့စစ်ဆေးမှာဒေလိုစစ်မှာဖြစ်ပါတယ်ရဲမှုကုန်းကိုစစ်ပါတယ်ဟိုဒါရီမျိုးနဲ့တရားရင်မှာဂျုံပြန်ထုတ်ပါတယ်ပြန်ထုတ်တာမှုပြည့်ဖြစ်သွားတဲ့အတွက်ကျွန်တော်တို့ရှိနေပါပါပြန်တင်ရပါတယ်ကိုအောင်မန်းဆန်းမှာဆိုခုနကရတဲ့တုံးနောက်ကကိုဇော်ကြီးက71 81ယောက်71ယောက်မှာကျွန်တော်အားလုံး81ယောက်တော့ကျွန်တော်တို့ဒီနေမတဲ့ခင်ဗျာကိုင်ရဲ့ဒီဘိတ်ဆွေရှိနေတယ်ကျွန်တော်ပူပေါင်းပါပါတင်ရပါတယ်ဒါပရမီနယ်ရာရင်းက7ယောက်အမှကပေးထားတာဝင်းရံပြည်သူတွေကျောင်းသားတွေရောပါပါတယ်အဲ့ဒါတွေကဂျုံကျောင်းသွားပြီးတော့ဒီဒေဗရတာဝါရီကိုရောက်လာတဲ့အမှကအစ်ပြန်လျှောက်တော့ပြန်အမှကဆောက်လာပြန်လောက်ရပါတယ်အမှကတခါတည်းပေးတော့ကျွန်တော်တို့နောက်ကအဝေးရင်တက်ကျောင်းသား73ယောက်နဲ့ဒီအသက်မပြည့်သေးတဲ့ကလေးတလောက်တည်းကျွန်တော်တို့အဘကရှောက်တာဆက်ပြီးပါလေအဲ့ဒါတော့စက်မြင့်နေမှာကျွန်တော်တို့ထောက်ထားအပြည့်စုံနဲ့ပြန်တင်ရပါမယ
်။ဝရမ်းပြည်ကျောင်းသား3ဦးတို့ကိုအမှုကပိတ်သိမ်းလိုက်ပေမဲ့သူတို့ကိုပြန်ပြီးဖမ်းမိတဲ့အချိန်မှာပြန်ပြီးတော့အမှုတင်မဲ့အခြေအနေကလည်းရှိနေသေးတာဖြစ်ပါတယ
်။အမှုကတော့တက်တည်ရ43ယောက်ရှိတယ်။တက်တည်43ယောက်ရှိတဲ့အခါကျတော့တစ်ချိန်တစ်ပတ်ကိုတစ်ချိန်စစ်မှာပေါ့နော်။အင်္ဂါနေ့တိုင်းကျတော့စစ်မှာဖြစ်တဲ့တည်း။ဟိုလွယ်လွယ်နဲ့တော့ပြီးသွားမယ်လို့ကျွန်တော်တို့ယူဆလို့မရပါဘူး။ပါမရကနေတရေလူနဲ့တရေရသည်များကိုစစ်ဆေးပြီးတဲ့နောက်မှာကျွန်တော်ဆွဲချက်တင်တင်တင်တစ်ခါဆောက်ရရပေးရပါမယ်အဲ့ဒီဘက်ကတရားရင်ကဆွဲချက်တင်တင်အမိန့်ချပါတယ်ဆွဲချက်မတင်နိုင်တဲ့လူတွေရရှင်လို့ပြီးတော့သူကြည့်ပြင်းချင်းမို့တာဝန်ရှိတဲ့လူယူဆတဲ့လူတွေကျွန်တော်ဆွဲချက်တင်မှာဖြစ်ပါတယ
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုအပါအဝင်ပုံမှန်5ခုနဲ့တရားစွဲဆိုရုံးထုတ်နေတာဖြစ်ပါတယ်ဒါပေမဲ့လည်းတရားလိုဘက်ကတင်ထားတဲ့တက်တည်43ဦးတို့ကိုစစ်ဆေးပြီးမှဆွဲချက်တင်သင့်မတင်သင့်ဆုံးဖြတ်ရမှာဖြစ်ပါတယ်။တရားလိုဘက်ကတင်ထားတဲ့တက်တည်43ဦးတို့ကိုတော့ဖမ်းဆီးခံကျောင်းသားတွေရဲ့ရှေ့နေ9ဦးတို့ကစစ်ဆေးကြားနာကြမှာဖြစ်ပါတယ်။အမှုကိုလည်းတာယာဝတီတရားရုံးမှာတပတ်တခါကြားနာမှာဖြစ်တယ်လို့ရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ်။လက်ရှိတာယာဝတီအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့ကျောင်းသားတွေကိုတော့ထောင်ထဲမှာရုပ်မြင်သံကြားကြည့်ရှုခွင့်နဲ့သတင်းစာကြားနဲ့ဖတ်ရှုခွင့်ရေလောင်းအိမ်သာသုံးဆွဲခွင့်တွေပေးထားတယ်လို့ရှင်းနေကြီးကပြောပါတယ်။ဒါပေမဲ့လည်းဖမ်းဆီးခံကျောင်းသားတွေရဲ့မိသားစုဝင်တွေကတော့ထောင်ထဲမှာလူ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိနေစေလို့ပြောဆိုကြပါတယ်။ကျောင်းသားကောင်းဆောင်သူဖြစ်တဲ့ကိုတီဟာဝင်းတင်ရဲ့မိခင်ကတော့အခုလိုပြောပါတယ်
။ထောင်အာနာပိုင်းကဟိုကိုယ်နေဆက်လိုက်ပြီးဖြစ်တယ်ပေါ့။ဖြစ်တာတော့ဘယ်လိုတန်းတန်းမဖြစ်ဘဲလူရဲ့ဂုံပိတ်ခါပေါ့လူ့အခွင့်အရေးချိုးဖောက်ပြီးတော့အန္တဝရာကြီးခလေးတွေအတွင်းကနေပါဟိုဟိုနိုင်ကြီးနိုင်အဲ့လိုဖြစ်တယ်ပေါ့အဲ့ဒါမျိုးကမဖြစ်တင်ဘူးလေနော်လူခွေချုပ်ပေါက်ခံနေရ
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြတောင်းဆိုခဲ့ကြတဲ့ကျောင်းသားတွေကိုမတ်လ10ရက်နေ့ကလေဗရန်မြို့မှာအာနာပိုင်တို့အကြမ်းဖက်ရိုက်နှက်ဖမ်းဆီးပြီးထိန်းသိမ်းထားတာဟာလေဒီကနေ့ဆိုရင်ရက်ပေါင်း90ကျော်သွားပြီဖြစ်ပါလေသူတို့တောင်းဆိုခဲ့ကြတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ချက်တွေကိုတော့အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တို့ကအသီးသီးအတည်ပြုထားပေမဲ့လွှတ်တော်နှစ်ယောက်ကြားမှာကြွားချချက်တွေကလည်းရှိနေသေးတာမို့လွှတ်တော်နှစ်ယောက်ပေါင်းပြည်အောင်စုလွှတ်တော်မှာပြန်လည်ညှိနှိုင်းချဖို့လည်းရှိနေပါလိမ့်ရှင်